လေကြောင်းတက်ခိုင်မှုတွေကြုံနေရတဲ့စကိုင်းတိုင်းဘက်ကအခြေအနေကိုကြည့်အောင်ပါရှင်။စကိုင်းတိုင်းခံပတ်မြို့ကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်လို့အဆောက်အဦထိခိုက်ပျက်စီးပြီးမြို့ခံတွေအိုးအိမ်တွေကိုဆွန့်ခွာထွက်ပြေးတိမ်းရှောင်နေကြပါတယ်။ခံပတ်မြို့ကနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းမြန်မာအိန္ဒိယနယ်စပ်တမူးမြို့နယ်ကလင်းမြို့ကြားကခံပတ်မြို့ကိုဇန်နဝါရီလ20ရက်နေ့ညပိုင်းစစ်ကောင်စီကနေပြီးလေကြောင်းကနေ3ချိန်ဘုံကျဲတိုက်ခိုက်သွားတယ်လို့ဒေသခံတွေကပြောကြပါတယ်။ကာကွယ်တပ်ဖွဲ့တွေသိမ်းထားတဲ့ခံပတ်မြို့ကိုဒုတိယချိန်လေကြောင်းတိုက်ခိုက်မှုအတွင်းလူသေဆုံးတာမရှိပေမဲ့အဆောင်အုံတချို့ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ
်။ခံပတ်မြို့အထက်ပေါ့နော်။ခံပတ်မြို့အထက်မှာကလင်းကခံပတ်ကြပါတော့အဲ့မှာကိုရမနိုင်းနဲ့ကိုရမနိုင်းဆင်းနေတော့တုံးချင်ကျဲလာဘုနောလုံးကြီးရည်သူ့ကိုသူ့နေအိမ်လေးမှာနှလုံးကျသွားတယ်ဒီနောက်တစ်ခုကျတော့တာမီးကြီးဟောင်းပေါ့နော်တာမီးကြီးကင်းပေါ့အဲ့ညမှာတစ်ခုနောက်ခံပတ်မျိုးဖြစ်ချက်ဆိုင်ပုံများလေးကအဲ့တိုင်းမှာလည်းမတခုလေးကြီးကျသွားတာလူချိတိုင်းမရှိဘူးဟောဒီဆုံးချစ်ဒီဆုံးကတော့မရှိဖြစ်လိုက်တာတော့အိမ်ကြီးတော်များတယ်ဒီနေအိမ်ကြီးတက်လာချစ်သွားတယ်လို့
လေကြောင်းကနေဘုံကျဲတက်ခတ်တဲ့အချိန်မှာအိန္ဒိယအနီးဘုံခိုချင်းတွေတဲ့အချိန်မီတင်းရှောင်ခဲ့ကြလို့လူအသေးပြောက်မရှိဘူးလို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့လည်းနောက်ထပ်လေကြောင်းတက်ခတ်လာနိုင်ချေစိုးရင်ပြီးတော့မြို့မှာနေထိုင်တဲ့ဒေသခံတွေအိန္ဒိယနယ်စပ်ဘက်ကိုတင်းရှောင်နေကြတယ်လို့သူကပြောပါတယ
်။ခရီးဆောင်ပုံများကြီးကအင်ဂျင်နီယာတွေအိန္ဒိယနယ်စပ်တစ်ချောင်းမှာရှိအိန္ဒိယလူတွေရှစ်ဆောင်နေကြတယ်။ခက်ကျဲနိုင်သူရှိသေးတယ်ပေါ့နော်။အဲ့လိုအစမ်းတုတ်တက်ထားဆိုတော့ PPV အလုပ်ပြလာနေတဲ့ဘာသာလို့မပြောရအောင်ဒီမှာတော့များကြောင်းနေရှင်မချိုးလည်းဟိုရှာမှုခေတ်ကြီးလည်းနေနေကြတာအမှုတွေမှာပေါ့နော
်ပြီးခဲ့တဲ့ဇန်နဝါရီလ16ရက်နေ့ညပိုင်းကလည်းခံပတ်မြို့အမှတ်1ရပ်ကွက်နဲ့ခံပတ်မြို့အနီးကကနန်ကြီးရွာဖုံးချောင်းကိုစစ်ကောင်စီဘက်ကဘုံကျဲတက်ခတ်ခဲ့လို့ပြည်သူ့လူမျိုးအဖွဲ့ဝင်တူနဲ့ကလင်းငယ်တူတည်ဆုံပြီးတော့ကျောင်းထိုင်ဖုံးကြီးအပါဝင်3ထက်မနည်းထိခိုက်ဒဏ်ရာရတယ်လို့သိရပါတယ်နေအဆောက်အုံ26လုံးပျက်စီးခဲ့တယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်။ဇန်နဝါရီလ18ရက်နေ့ကလည်းခံပတ်မြို့နယ်ကလျက်ရှိတဲ့ကလေးမြို့နယ်တဲကဆော့ပွားရီရှင်ကြီးရွာကိုစစ်ကောင်စီဘက်ကဘုံကျဲတိုက်ခိုက်ခဲ့လို့ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးကြဆုံးပြီးတော့10ဦးထက်မနည်းလည်းဒဏ်ရာရတယ်လို့သိရပါတယ်။ခံပတ်မြို့တဝိုင်းလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူး။လေကြောင်းတိုက်ခိုက်မှုတွေကြောင့်ရဲသားတွေထိခိုက်သေးဆုံးတယ်ဆိုတဲ့ရခိုင်သတင်းတွေနဲ့ပတ်သက်လို့သတင်းမှသတင်းတူတွေဖြန့်ဝေတာဆိုပြီးတော့စစ်ကောင်စီဘက်ကတုံ့ပြန်ခဲ့မှုပါတယ်ခင်ဗျာ။